You can dance me up a place, 'cause it only serves to make me more determined to achieve my final goal.
These honorees of the, on the stage with me have fought for their rights and for the rights of others. Each battle forces, such as government, the courts, gender bias,
ဒီမနေ့ဒီစီနီမိုမာယံမီကြတဲ့ဆုရှင်တွေဟာသူတို့ရဲ့ခွင့်ရေးတွေအပြင်တခြားလူတွေရဲ့ခွင့်ရေးတွေအတွက်ပါတိုက်ပွဲဝင်ပေးခဲ့ကြသူတွေပါအစိုးရတွေတရားရုံးတွေကိုရင်ဆိုင်ခဲ့ရပြီးကျမခွဲခြားဆက်ဆံမှုအကြံဖက်မှုအခိတ္တဆမှုတိုက်ချဲ့ရေးအတွက်ရုံးကံခဲ့ကြသူတွေပါသူတို့ဟာအကျဉ်းချခံရမှုနဲ့အသက်ဆုံးရှုံးမှုအပါအဝင်ကြီးကြီးနဲ့ပေးဆပ်မှုတွေကိုရင်ဆိုင်ခဲ့ ကြတဲ့တတ်တည်ရှိလာတဲ့သူ့ရဲ့အမခန့်တဲ့နမူနာတွေကြောင့်ဒီဂရီကဘာကြီးမှာအပြောင်းလဲကိုဖော်ဆောင်နိုင်ခဲ့ကြတာပါလို့အမေရိကန်သမ္မတဂရောမီလနီယယ်ချမ်ကအမေရိကန်နိုင်ငံသားဌာနမှာဗုဒ္ဓနိကကျင်းပခဲ့တဲ့2019ခုနှစ်နိုင်ငံတကာအမျိုးသမီးများရေစွန်တက်တီဆုရှင်များစုပေးပွဲအခမ်းအနားမှာခုလိုပြောကြားခဲ့တာဖြစ်ပါတယ်။2009ခုကစလို့အမေရိကန်နိုင်ငံခြားရေးဌာနကစတင်ချီးမြှင့်ခဲ့တဲ့ဒီစုကိုမြန်မာနိုင်ငံပါဝင်နိုင်ငံပေါင်း60ကျော်ကအမျိုးသမီး100ကျော်တို့စုချီးမြှင့်ခြင်းဆန်ခဲ့ပြီးဖြစ်ပါတယ်။မြန်မာနိုင်ငံကဆုရှင်တွေကတော့အခု NLD အဖွဲ့ရဲ့ရန်ကျင်းမဲဆန္ဒရှင်အမတ်လေးဖြစ်ချင်းကဒီမိုကရေစီရေးနဲ့မြို့သမီးရေးဆောက်ရှားသူလည်းဖြစ်တဲ့မဆင်မအောင်ဖြစ်ပြီး2015ခုနှစ်မှာစုချီးမြှင့်ခြင်းခံရသူကတော့ဂျမတ်ဒန်းသူကိုရဲ့အဖွဲ့ကိုမတီးသူပြီးကချင်ညီရဲကိုရဲ့ကိုလေးပူတွဲမတီးခဲ့သူဖြစ်တဲ့ကချင်တိုင်းရင်းသူမဗီဇဘယ်ချူပဲဖြစ်ပါလေဒီနေ့စုရှင်73ဦးရှိပေမဲ့လို့လေ72ဦးသာအခမ်းအနားကိုလာရောက်စုယူနိုင်ခဲ့ကြပါလေသူတို့ဒီကဘယ်သူတွေပါလေဒီရမြောက်တဲ့မင်းကလေးငယ်တွေကိုအတိအဓမ္မအိမ်တောင်ပြုတ်ခံရမှုတိုက်ဖြတ်ရေးကြိုးပမ်းခဲ့သူဘင်္ဂလားဒေ့ရှ်နိုင်ငံကရှာမင်အက်တာဘော့စဝါနာကလူခွေးလှူရှားသူမလဘိုဟိုမိုလဖာကိုလံဘီယာမှာအစနဲ့တိုက်ခိုက်ခံရသူတွေကယ်ဆယ်ရေးဆောင်ပြုရှင်ကိုမတီးခဲ့တဲ့အဖွဲ့ဥက္ကဋ္ဌနတာလီယာပွန်စလီယွန်ကွန်ဂိုသမ္မတနိုင်ငံမှာယုံကြည်ချက်ကြောင့်အကျဉ်းချခံခဲ့ရသူရေဘက်ကာကာဘူဟူအီရတ်မှာအီရတ်အမျိုးသမီးလွတ်လပ်မှုအဖွဲ့ရဲ့ဒုတိယညွှန်ကြားရေးမှူးဂျနက်အယ်ဂါဇာနီဂျီးမှာမိသားစုတွေကိုကူညီသူပမှုအချက်တို့အဆက်ကအမျိုးသမီးနဲ့မင်းကလင်းရဲ့၃ပုံ၂ပုံနှိမ့်ဆက်ခံရတဲ့ပါပွားနယူဂီနီမှာမိသားစုအပြောင်းလဲဖော်ဆောင်ရေးအဖွဲ့ကိုမတည်သူဗရိုနီကာဆီမိုဂန်ပြည်နိုင်ငံမှာဂျမခွဲခြားဆက်ဆံမှုတိုက်ခိုက်ရေးအတွက်ဥပဒေအကျိုးတော်ဆောင်အာလက်ကွန်ထရက်တာပေါတီစတာဒီလင်္ကာမှာလူအခွင့်ရှုရှားသူဆန်ဒရာဘကီနိုကာစီးရီးယားမှာခရီးယန်ရောမွတ်စလင်တွေအတွက်ပါကူညီဆောင်ရွက်ပေးခဲ့သူကက်သိတ်ဒီလာရှင်ဆာရလိုင်းဖော်ဟန်တူရကီမှာလင်ပိုင်းဆိုင်ရာစော်ကားမှုတိုက်ဖြစ်ရေးရှုရှားသူဆာဒတ်ဘုတ်ခန်နဲ့ယီမန်မှာခရီးသူငယ်များအကာအကွယ်ဆောက်ရှောက်ပေးနေသူဖာဒီယာသာဘက်တို့ဖြစ်ကြပါလေဆုရှင်73ဦးနဲ့အခမ်းအနားကိုမတည့်ရောက်နိုင်ခဲ့တဲ့ဆုရှင်ကတော့ဗီယက်နမ်ကဖြစ်ပါလေအခမ်းအနားမှုဖြစ်ဆောင်ရွက်ခဲ့တဲ့နိုင်ငံသားရေးဌာနရဲ့ဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးသောမတ်ရှန်နန်က
Finally, we honor one woman who is not able to be here today. Nguyen Ngoc Nguyen of Vietnam, an outspoken critic of injustice and human rights violations, blogger and online activist.
ကုနာဇုံကျွန်တော်ဂုံပြူမဲ့အမျိုးသမီးကတော့ဒီကနေ့စုကိုရိုင်းစုကိုလာရောက်လက်ခံနိုင်ခြင်းမရှိပါသူဟာဗီယက်နမ်နိုင်ငံကငွင်ဝင်းနုဝင်ဖြစ်ပါတယ်သူဟာလူခွင့်ရေးချိုးဖောက်မှုတွေအပေါ်ပွင့်ဝင်လင်းလင်းဝေဖန်ခဲ့သူလည်းဖြစ်ဘလော့ဂါအပြင်အွန်လိုင်းမှာလှုပ်ရှားခဲ့သူလည်းဖြစ်ပါတယ်ငွင်းဟာအောက်တိုဘာလကဆက်လို့ထင်းထင်းငင်းခံနေရပါတယ်သူဟာဗီယက်နမ်မှာအဆိုးဆုံးဖြစ်တဲ့ပဝန်ကျင်ကိုထိခိုက်စေတဲ့အဆိပ်ဖြစ်စေတဲ့ဆုံးဖြတ်ပစ္စည်းအကြောင်းဖော်ထုတ်ပြီးတဲ့နောက်အဖမ်းခံရပါတယ်။မတရားမှုအကြိယာကျမှုကိုထုတ်ဖော်ရတဲ့စက်တီနဲ့ပြည်သူတွေရဲ့အခွင့်အရေးအတွက်ယက်တီပေးခဲ့မှုကြောင့်သူ့ကိုဒီကနေ့ဆုချီးမြှင့်ခြင်းဖြစ်ပါတယ်
။ဆုရှင်တွေကိုသာမေကွန်ပြောကြားခဲ့သူမျိုးနဲ့ဘော့စဝါနာကလူခွင့်လှူရှားသူမလဘဟိုမလဖာကကျမခွဲခြားဆက်ဆံတဲ့အကြမ်းဖက်မှုတန်းခံခဲ့ရတဲ့သူရဲ့ဘဝရုန်းကန်မှုကိုပြန်ပြောင်းပြောခဲ့တာက
as a gender-based violence survivor and also a woman in living with a disability.
မနီးနဲ့ဈာမခွဲခြားဆက်ဆံမှုကိုအခြေခံတဲ့အကြမ်းဖက်ခံရမှုကနေအတက်မတည်ပဲကြံရိတ်ခဲ့သူပါရက်ဆက်လာတဲ့တိုက်ခိုက်မှုတွေကိုခံခဲ့ရပြီးဒီမမှာမတန်ဆွမ်းသူဘဝနဲ့နေထိုင်ခဲ့ရပါတယ်ဒီလိုဖြစ်ပေမဲ့လည်းကျမအနေနဲ့စိတ်ဓာတ်မကျခဲ့တဲ့အတွက်ကိုကိုကိုဂုဏ်ယူမိပါတယ်။ကျမရဲ့ချစ်ရက်ကိုတခြားအမျိုးသမီးတွေအတွက်လည်းအားကျစေဖို့အပြင်ကျမရဲ့မချော့တဲ့ဇွဲအရာကျမလိုပဲတခြားအကျန်းဖက်ခံရသူတွေရဲ့ဘဝကိုအပြောင်းအလဲဖော်ဆောင်ရမှာအခုအညီပေးနိုင်ကြလိမ့်မယ်လို့ကျမမျှော်လင့်ပါတယ်
။ကလွန်ဘီယာနိုင်ငံသူနတာလီယာပွန်စတီလီယွန်ကတော့မျက်နှာအက်စနစ်တက်ခိုက်ခံရသူဖြစ်ပြီးသူဟာနတာလီယာပွန်စတီလီယွန်ဖောင်ဒေးရှင်းကိုမှတ်တည်ကဘဝသူအဆက်တက်ခိုက်ခံရသူများကိုကုညီဆောက်ရှောက်ပေးနေသူဖြစ်ပါတယ်
။ Almost 2 years ago I was at my mom's house and I received a call. Supposedly
my boyfriend ကကျမအမေရဲ့အိမ်ကိုသွားနေတုန်းကကျမရဲ့ချစ်သူဟောင်းကတကားဘဝမှာစောင့်နေခဲ့ပါတယ်။ကျမလည်းတတိမထားမိပါဘူး။ကျမအမိုက်ပြစ်ဖို့အတွက်အပြင်ကိုထွက်လာတော့ခေါင်းဆောင်ထားတဲ့အမျိုးသားသူကကျမကိုအဆက်နဲ့ပက်ပါတယ်။ကျမအသားကြီးလောင်းကုန်ပါတယ်။အဝတ်အစားတွေလည်းလောင်းကုန်တယ်။ကျမမျက်လုံးမမြင်ရတော့ဘူး။ကျမဆေးရုံကိုရောက်တော့ကျမမျက်နှာရဲ့38ရာခိုင်နှုန်းကအက်ဆစ်လောင်းနေတယ်။ကျမခန္ဓာကိုယ်ထဲမှာဘယ်လောက်ထိဒီဒဏ်ကိုခံရမလဲဆိုတာအဲ့ဒီတုန်းကဆရာဝန်တွေကလည်းမပြောနိုင်ခဲ့ကြဘူး။ကျမမျက်လုံးကန်းသွားနေတယ်။ကျမအတွက်ယူကျုံးကစိတ်ထိတဲ့ဖြစ်ရပါတယ်။ကျမပြန်ပြီးနလန်ထူလာတဲ့အချိန်မှာကျမမှာရွေးစရာလမ်းနှစ်ခုရှိခဲ့ပါတယ်။အလွန်လန်းကအိပ်ရာထဲမှာပဲလဲပြီးသောတာတွေထွက်နေမလားနောက်ပိုးပြီးချက်ချင်းတဲ့လမ်းကတက်တည်မွေးပြီးကို့ဘဝကိုဆက်ပြီးရှောက်မလားကျမဒီလမ်းကိုရွေးခဲ့ပါတယ်ကျမဘဝစိတ်ကိုပြန်ပြီးစနိုင်ခဲ့ပါတယ
်အမေရိကန်နိုင်ငံကြီးဌာနကနှစ်စဉ်ချီးမြှင့်တဲ့နိုင်ငံတကာမျိုးသမီးတက်တည်ဆုရှင်တွေနဲ့မြန်မာနိုင်ငံကဆုချီးမြှင့်ခြင်းခံခဲ့ရသူတဦးနဲ့တဦးကတော့2015ခုနှစ်ကဆုချီးမြှင့်ခြင်းခံခဲ့ရသူမမီစပေဖြစ်ပဲဖြစ်ပါတယ်သူရင်းသူရရှိမှုနဲ့ပတ်သက်လို့သူ့ရဲ့ကြေကြားချက်ကိုပြန်လည်ထင်ပြရင်ဒီသတင်းပိုင်ရဲ့မြို့သူများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင်
။တကယ်တော့မြန်မာနိုင်ငံမှာတတိရှိတဲ့မျိုးသမီးတွေပေါ့မျိုးသမီးအရေးအတွက်ကောအရက်ဖက်လူမှုအဖွဲ့အစည်းတွေအားလုံးရဲ့အကျိုးအတွက်ကိုဟိုရှေ့တန်းကနေမမမမရက်တည်ပြီးတော့စောစောတမဆောင်ရွက်နေတဲ့အမျိုးသမီးတွေကျမကြောက်ဆုံးမဟုတ်ပါဘူး။အများကြီးပဲရှိပါတယ်။ဒါပေမဲ့လည်းဟိုကျမကဘာမှကြောက်ရွေးချယ်ချိန်ရတယ်လေဆိုတဲ့နေကုန်းလေးပေါ့နော်။ကျမလည်းစဉ်းစားကြည့်ပါတယ်။ဘာကြောင့်သူတို့ကျမကိုရွေးချယ်တာများဖြစ်လိမ့်မလဲပေါ့။ကျမစဉ်းစားမိတဲ့ကျမအတွေ့အကြုံကိုပဲဟိုပြောပြပါစီ။မှန်ပါတယ်။ဒီအမျိုးသမီးရေးနဲ့ဈာမတန်းတူညီရေးအတွက်လှုပ်ရှားဆောင်ရွက်တဲ့သူတွေအများကြီးတွေ့မှာမှကျမကိုရွေးချယ်ရတဲ့အကြောင်းတွေထဲမှာကစင်ပိုင်းရန်သူဖြစ်တယ်။ပြီးတော့ကျမဟာအမျိုးသမီးရေးနဲ့ဈာမတန်းတူညီရေးအတွက်ဒီ issue တစ်ခုရဲ့အတွက်ဆောင်ရွက်နေရမှာမဟုတ်ဘူးပေါ့နော်။တစ်ဖက်မှာဒီကျမတို့ကစင်ဒေသမှာဖြစ်ပွားနေတဲ့စပွဲတွေရက်တန့်ရေးငင်းကြံရေးဖြစ်စဉ်မှာအမျိုးသမီးတွေပုံမပါဝင်ခင်ရရှိရေးပြီးတော့ကျွန်တော်တို့မြန်မာနိုင်ငံမှာပထမအဦးဆုံးဟိုအမျိုးသမီးတွေကိုအကျန်းဖတ်မှုခေါင်းဆောင်ကနေအကာအကွယ်ပေးနိုင်မဲ့ဥပဒေမူကြမ်းဖြစ်ပေါ်လာရေးအပါဝင် issue အများကြီးကိုကျွန်တော်တို့ပါဝင်ဆောင်ရွက်နေတာကလည်းတစ်သိပ်တစ်ပိုင်းပါပါလိမ့်မယ်ပြီးတော့ဒီငင်းကြံရေးကိစ္စတွေအတွက်ဆောင်ရွက်ရင်းနဲ့ပုံမှန် session နဲ့တရားစွဲဆိုဖြေယူခံရဘူးလေကျွန်တော်တစ်နှစ်ကျော်ပေါ့နော်14လကြရဲကျွန်တော်တို့ဒီတရားရုံးတွေကိုတိမ်ပေါင်းများစွာသွားပြီးတော့မှကိုယ့်ရဲ့ယုံကြည်ချက်အတွက်ကိုယ့်ရဲ့လူမျိုးအတွက်မျိုးသမီးတွေအတွက်ကိုယ့်မှာကြလာနိုင်တဲ့အန္တရာယ်တွေကိုဘလောက်ပဲရှိလာပါစေပေါ့နော်ရပ်တည်နိုင်တဲ့ကြိုးပမ်းချက်တွေကိုအတိအမှတ်ပြုတဲ့အနေနဲ့ရှင်းရှင်းချင်းဖြစ်တယ်လို့ကျွန်မကတော့ခုပါပါကိုအဲ့လိုပြောပြပါတယ
် Cause it only serves to make me more determined to achieve my final goal. And I come back even stronger, not an honor any longer, cause you deeper reckon feel.